အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်ကိုအကြီးအကျယ်ခံနေရတဲ့အာဏာသိမ်းစစ်ကောင်စီလက်ထက်မှာနိုင်ငံသားယင်းနှိမ့်နှုတ်နယ်မှုကုမ္ပဏီတချို့ထွက်ခွာနေကြပေမဲ့ဒီထဲမှာတရုတ်စီမံကိန်းတွေတော့မပါပါဘူး။ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်မှာဆိုရင်တရုတ်စီမံကိန်းတွေအာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့အင်တိုက်အားတိုက်လှုပ်ဆောင်လာနေရရှိတယ်လို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်။စီမံကိန်းအတိတ်စတာမဟုတ်ပေမဲ့လို့ငိုရှိပြီးသားလှုပ်လက်ဆစီမံကိန်းတွေကိုအင်တိုက်အားတိုက်ပို့ပြီးအချိန်မြင့်လှုပ်ဆောင်လာနေတာလို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတူဦးဖြစ်တဲ့ဦးထွန်းလင်ကပြောပါတယ်
ဒီပါဝါဆိုင်နာကိုပဲအနာဘင်းဒီနောက်ပိုင်းမှာအတဲတန်ကောင်တွေပို့တာပေါ့နော်ဒီမတကင်အဲ့ဒီဟာကလည်းပဲဟိုပေါ့ NLD လက်ထက်ဥညိဘူးလက်ထက်ကတည်းကလုတ်ခဲ့ကြတဲ့လူပါအကောင်တကယ်စင်ဆောက်တဲ့ခါမှာတော့အခုအနာဘင်းဒီနောက်ပိုင်းမှာအတဲတန်ဆောက်တာလေအဲ့ဒီဆောက်တဲ့နေရာမှာလည်းပဲအလုတ်သမားအလုံးကတော့ပြီးမှလာတာဒီပါဒေတာခံနေကြတဲ့လောက်ပါနည်းနည်းပါပါပြီးကြပါ
လက်ရှိကြောက်ဖြူမြို့နယ်မှာတရုတ်စီမံကိန်းအသစ်ထပ်တိုးတာတော့မရှိပါဘူးလက်ရှိတရုတ်စီမံကိန်း၃ခုဆက်လက်လက်ပတ်နေတာရှိတယ်လို့ဦးထွန်းလင်ကပြောပါတယ
်ဒီအခုဆက်ရှိနေတဲ့ဟာကအဲစာရဲကလုံထားတဲ့အဲ CNPC ရဲ့ showcase project နောက်တစ်ခုက power china ရဲ့နောက်တစ်ခုက medium dc ဘို့ကြောက်ဖြူဒီဒုက္ခနောက်တစ်ခုကတော့ ESI လုံနေတဲ့ SCZ ကတော့ထားပါဦးဘို့လေ ESI လုံတုံးဆိုတော့တဲ့၃ခုပို့၃ခုပို့လေဒံဝေပိလိုက်နော်မကြေကြေနဲ့စက္ကန့်ကအပဝါပလန့်135မီတာဝတ်ထုံးတဲ့ပါဝါပလန့်၃ခု
BRI လို့အတူကောက်ခေါ်တဲ့ခစ်စစ်ပိုလန်မှာစီမံကိန်းမှာအခရာကျပြီးတရုတ်နိုင်ငံပိုင် CITIC Group ကတိစောက်ခွင့်ရတာတဲ့ကြောက်ဖြူအထူးစီးပွားရေးဇုန်နဲ့ရင်းနှီးစိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတရုတ်နဲ့သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရေးအစားကိုတည်တည်တာတာရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ညှိနှိုင်းခဲ့ကြပြီးသဘောတူခဲ့ကြတာဖြစ်ပါတယ်။ COVID ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကြုံခဲ့တဲ့2021ခုနှစ်ဆေးရနာသိမ်းပြီးချိန်မှာတော့ဒီစီမံကိန်းအကောင့်တွေဖော်ရေးလုပ်ငန်းတွေပြန်လည်တွက်လက်လာခဲ့တာပါ။ဆေးရနာသိမ်းပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရင်းနှီးစိတ်ကန်တစ်ခုနဲ့ဆက်မှုစုံကိုချိတ်ဆက်မဲ့လမ်းပိုင်းအတွက် EIA ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်သုံးသပ်ခဲ့ပြီးနောက်စီမံကိန်းအကောင့်တွေဖော်နေတာတွေအခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးတော့မယ်လို့တရုတ်စီမံကိန်းစောင့်ကြည့်သူတွေကခန့်မှန်းထားကြတာပါ။အခုလို့တရုတ်စီမံကိန်းတွေဆက်ရှိနေပေမဲ့လည်းကြောက်ဖြူမှာဒေသခံတွေအတွက်ကတော့ဘာမှတိုးတက်ပြောင်းလဲလာတာမရှိဘူးလို့ကြောက်ဖြူဒေသခံလူငယ်တူကပြောပါတယ်
ပြည်သူတွေအနေနဲ့အကျိုးကျေးဇူးဆိုတော့ကျွန်တော်မြင်ရဆိုရင်အကျိုးကျေးဇူးကတော့အတူတည်းမှုတော့မရှိဘူးကောဆောင်ရွက်မှုတွေပဲပုံမြင်တယ်လို့သူကဒီစီမံကိန်းကြာလာတဲ့နေ့မှာပြည်သူတွေကိုကြိုးမဆိုင်တာတော့ပြီးရင်ဒီစွန့်ပြစ်ပြစ်ပြစ်တွေပေါ့စနိုက်တကြမဟုတ်ဘူးနဲ့ဒီပြစ်စလကစွန့်ပြစ်လာတာတော့ပေါ့အဲ့လိုရှင်နေမျိုးရှိဒီဖွံ့ဖြိုးတိုးတက်ရေး point မှာဆိုရင်လည်းဒီတိုးတက်လာတာမရှိဘူးကျွန်တော်မြင်ရဆောင်ရွက်လာတာပဲရှိရပေါ့
ရခိုင်ဒေသမှာတရုတ်စီမံကိန်းတွေအများအပြားရှိနေပေမဲ့ဒေသခံတွေအတွက်အလောက်ကန်ခွင့်လန်းတွေဖန်တီးပေးတာမရှိသလိုရင်းနှီးစက္ကန့်တွေကြောင့်ဒေသခံရေလုတ်သားတွေရဲ့လုတ်ကွက်ပျက်စီးခဲ့တာလယ်သမားတွေလယ်ယာမြေတိမ်းဆီးခံရပြီးအလုတ်လက်မဲ့ဖြစ်ကုန်တာတွေသာရှိတယ်လို့တရုတ်စီမံကိန်းဧရိယာအတွင်းမှာရှိတဲ့ဒေသခံတွေကပြောဆိုကြပါတယ်ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေရှိပေမဲ့လည်းဆရာနာတိမ်းထားတဲ့ကာလအတွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေလူလူလက်လက်လောက်ကင်ခွင့်မရှိတဲ့အခြေအနေအောက်မှာထောက်ပြနိုင်တဲ့အခြေအနေအားနဲ့တယ်လို့လဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်တရုတ်လုပ်ငန်းတွေနဲ့ပတ်သက်လို့ပွင်လင်းမြင်သာမှုအားနဲ့တာကအဓိကစွန့်စီရာဖြစ်တယ်လို့လဲဒေတာအတွင်းလေ့လာစောင့်ကြည့်သူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ